အာဖဂန်နစ္စတန်နိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပကားတွေဆွနေကြဖို့နဲ့အချိန်နည်းတွေတည်းပိုဆိုးမသွားရေးနိုင်ငံတကာအတိုင်းအဝန်းကနီလန်ဝိုင်းရှာကြဖို့အတွက် G7 စက်မှုထိပ်တီးခုနိုင်ငံကခေါင်းဆောင်တွေအနေနဲ့အင်္ဂါနေ့မှာတွေ့ဆုံဆွနေကြဖို့အစည်းအဝေးခေါ်ထားကြောင်းပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံသားတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာပြည်ပကားတွေကြီးထွားလာမယ့်အရေးကဟန်တာရေးနဲ့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဖြစ်ပေါ်တိုးတက်ခဲ့တာတွေကိုဆက်လက်ပံ့ပိုးပေးနိုင်ရေးတို့နိုင်ငံတကာအသံဝန်းကလှုပ်ဆောင်ကြဖို့အမတန်အရေးကြီးကြောင်းပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတွစ်တာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်တိုင်းငံလုံးကိုတင်းပက်လိုက်ပြီးတဲ့နောက်ပိုင်းတိုင်းပြည်တွင်းကထွက်ခွာဖို့ကြိုးစားနေကြတဲ့ထောင်ပေါင်းချီရဲ့အာဖဂန်တွေကာဘူးလေဆိပ်မှာပြင်းထန်နေတဲ့ပြဿနာကိုဘလို့ဖြေရှင်းရေးအနောက်အုပ်စုနိုင်ငံတွေအကြဆင်းနေနေကြတာပါ။ဗြိတိန်အပြင်အမေရိကန်၊အီတလီ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါတို့ပါဝင်တဲ့ G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်ဗြိတိန်ကလက်ရှိမှာတာဝန်ယူထားတာဖြစ်ပါတယ်ခင်ဗျာ။